ပြီးခဲ့တဲ့အပတ်ကသူတို့ကြကြစိတ်ဝင်စားဖို့ကောင်းတဲ့ပုံကိုရေးကြညာချက်တစ်ဆောင်ထွက်ပေါ်လာပါတယ်။သမရယုံဝင်ကြီးလက်ဖြစ်လက်ရှိလက်နက်ကန်တိုင်းသားအဖွဲ့တွေနဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာအရေးပါတဲ့အခန်းကဏ္ဍကပါဝင်နေတဲ့ငြိမ်းချမ်းရေးစင်တာရဲ့အကြီးအကဲလည်းဖြစ်တဲ့ဝင်ကြီးဦးအောင်မင်းရဲ့ကျွန်တော်ဤတောင်းပန်စကားလို့နာမည်ပေးထားတဲ့ကြညာချက်ပါ။ဝင်ကြီးဦးအောင်မင်းဘာတွေတောင်းပန်ထားသလဲ။ခုလိုတောင်းပန်မှုဖြစ်လာရတဲ့အကြောင်းကဘာလဲ။ဒီတောင်းပန်ရမှုနောက်ွယ်မှာဘာအကြောင်းချက်တွေရှိနေသလဲ။မြမညဉ့်ညံရဲ့ခီးစဉ်ဘယ်ကိုဥတီသွားနေသလဲဆိုတာဆွေးနွေးတင်ပြသွားပါမယ်
။ဥအောင်မင်းရဲ့တောင်းပန်စကားမှာတော့သူဟာ1969ခုနှစ်ကတည်းကတက်သေးဝင်ခဲ့တယ်။2002ခုနှစ်အထိ35နှစ်ကြာတာဝန်ထမ်းဆောင်ခဲ့တယ်။1983ခုနှစ်မှာသူရဲကောင်းမှတ်တမ်းဝင်အဖြစ်ချီးမြှင့်ခံရတယ်။တိုင်းမှုတက်မမှုအစဉ်အထိတာဝန်ထမ်းဆောင်ခဲ့တယ်။တက်မတော့တာဝန်ထမ်းဆောင်စဉ်တစ္ဆာဒိတ်ထံလေးချက်ကိုဦးထိပ်ပန်းစင်ပြီးတာဝန်ကျေပွန်အောင်ထမ်းဆောင်ခဲ့တယ်။တာဝန်ထမ်းဆောင်စဉ်ကာလအတွင်းနိုင်ငံတော်ပြည်သူတက်မတော်နဲ့တက်မတော်သားတွေပေါ်တစ္ဆာဖောက်ခဲ့ခြင်းမရှိသလိုနောင်လဲတစ္ဆာဖောက်မှာမဟုတ်ဘူးလို့ဖော်ပြထားတာပါ။ဆက်ပြီးဦးအောင်မင်းက UMFCCI အခမ်းအနားမှာသူပြောခဲ့တဲ့စကားနဲ့ပတ်သက်လို့တက်မတော်သားတွေတက်မတော်ကအငြင်းစားယူထားတဲ့ဆရာသမားတွေမိသားစုဝင်တွေစိတ်အနှောက်အယှက်ဖြစ်ရတယ်ဆိုတာသိရလို့အနုအညွတ်တောင်းပန်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်မှာဆောင်ရွက်နိုင်တာမှန်သမျှအစွမ်းကုန်စူးစမ်းပြီးဆောင်ရွက်သွားမယ်လို့ကတိပြုပါတယ်ဆိုပြီးပြောသွားတာပါ UMFCCI ကုန်သည်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်မှလုပ်တဲ့ဟောပြောပွဲတစ်ခုမှာဝင်ကြီးဦးအောင်မင်းကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့စစ်ပွဲဟာတိုင်းရင်းသားညီအစ်ကိုအချင်းချင်းတိုက်ခိုက်ကြတာဖြစ်လို့ဒီလိုစစ်ပွဲတွေကနေစစ်ဖက်ဆိုင်ရာစွမ်းရည်နဲ့ရဲစွမ်းတပ်တည်ဆိုင်ရာအမြင့်ဆုံးစုတစိတ်တွေဖြစ်တဲ့သူရဘွဲ့တွေတိဟသူရဘွဲ့တွေပေးဖို့မလိုပါဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်
။ဝင်းကြီးဦးအောင်မင်းပြောခဲ့တဲ့စကားတွေကိုအသေးချာပြန်စင်းစားသုံးသပ်ကြည့်ရင်သူထက်အောင်မှန်နေတာတွေ့နိုင်ပါတယ်။လက်ရှိဖြစ်ပွားနေတာဟာကိုတိုင်းရင်းသားညီအစ်ကိုအချင်းချင်းစပ်ဖြတ်ကြတဲ့စစ်ပွဲလို့နားလည်လိုက်ရင်စုတစိတ်တွေနဲ့ဂုံပြုတ်ချီးမြှောက်ဖို့မလိုဘူးဆိုတာကိုလည်းလက်ခံကြရမှာဖြစ်ပါတယ်။ဒါပေမဲ့ဒီစကားလုံးအပြောအဆိုကိုပြည်ရင်းစစ်ပွဲမှာအသက်ပေးသွားတဲ့တပ်မတော်သားတွေရဲ့မိသားစုဝင်တွေကိုလက်အင်ကပေးဆက်ရသူတွေနဲ့သူတို့မိသားစုဝင်တွေမစီဘဲစုတစိတ်စုခုရရှိသူတွေဘလို့မှလက်ခံနိုင်ကြမှာမဟုတ်ပါဘူးအဲ့ဒီလိုလက်ခံလိုက်ရင်အသက်ပေးခဲ့တာကိုလက်အင်ကဆွန့်လွတ်ခဲ့တာသေမှမကြောက်ဘဲသက်ဆွန့်ဆံပြရွရွချွန်ချွန်တိုက်ခိုက်ခဲ့တာတွေအလကားအချီးနီးတံပိုးမဲ့ဖြစ်သွားမှာကြောက်ဖြစ်ပါတယ်တကယ်တော့မြန်မာပြည်မှာပြည်ရင်းစစ်ဖြစ်ပြီးနောက်ပိုင်းဒီပြည်ရင်းစစ်တက်ဆိုးရှည်အောင်လုပ်ခဲ့ကြသူတွေဟာဆရာနာရှင်တွေဖြစ်ပါတယ်တမရော်နဲ့တမရော်သားတွေကိုဆရာနာရှင်စနစ်အောင်တွတ်သွင်းပြီးကိုတိုင်းရင်းသားညီကိုအချင်းချင်းစက်ကြဖြတ်ကြတဲ့စစ်ပွဲကြီးကိုရှေ့ကြောင်လုခဲ့ကြတာဖြစ်ပါတယ်တမူတက်သားတမရော်သားတွေကတော့ဒီဆရာနာရှင်စနစ်ကြီးရဲ့တရားခံနေဘဝပြန်ပြီးဆွဲခံနေဘဝကြာရောက်ခဲ့ကြရတာပါကိုအသက်ကိုဘဝတစ်ခုလုံးကိုမှန်ကန်မှုမရှိတဲ့မှားယွင်းဖောက်ပြန်တဲ့ဆရာနာရှင်တွေကိုပေးဆက်ခဲ့ရပါလားဆိုတာကိုလက်ခံလိုက်ရင်တမရော်သားအလုံးသူတို့ဝိညာဉ်ပျောက်ဆုံးတယ်လို့ခံစားကြရပါလိမ့်မယ်ဒီခါပြီးတဲ့အမှန်တရားဘလို့မှလက်ခံနိုင်ကြမှာမဟုတ်ပါဘူးအကောင်းဆုံးကတော့ညီအကိုချင်းတပ်ဖြတ်တဲ့ပြည်တွင်းစစ်ရက်စဲအောင်ညီညာရေးရအောင်လုပ်ဖို့နဲ့တပ်မတော်သားတွေကိုဆရာနာရှင်စနစ်ဆူအောက်ကနေဆွဲထုတ်ဖို့ပါပဲ
လက်ရှိဝင်ကြီးဦးအောင်မင်းအကောင့်ထဲပေါ်နေတဲ့ညီညာရေးလုပ်ငန်းစဉ်တိတ်ပြီးလွယ်ကူတာတော့မဟုတ်ပါဘူးသူ့ရဲ့ပထမဦးဆုံးအလုပ်ကတော့လက်ရှိစစ်ဘုတ်ချုပ်တွေညီညာရေးနဲ့ပတ်သက်လို့နားလည်လက်ခံလာအောင်တိုင်းရင်းသားတွေရဲ့လူအင်ဆန္ဒတွေကိုနားလည်သဘောပေါက်လာအောင်စီယုံရှင်းပြရတဲ့အလုပ်ပါစစ်အာဏာရှင်စနစ်အောက်ဖျက်သန်းလာခဲ့သူတွေမို့ပြည်တွင်းစစ်ပွဲကြောင့်ဩဇာအာဏာရနေသူတွေမို့စစ်ဘုတ်ချုပ်တွေကိုနားလည်အောင်စီယုံပြောဆိုရတာခက်လဲအတော်ခက်ခဲပါတယ်တခြားတစ်ဖက်မှာတော့ဗမာဆိုရင်ဗမာစစ်တပ်ဆိုရင်အယုံအကြည်မရှိတဲ့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေနားလည်လာအောင်လုပ်ရတာလည်းမလွယ်ကူပါဘူးတိုင်းရင်းသားခေါင်းဆောင်တွေကြားထဲမှာလည်းဗမာတွေကိုဗမာစစ်တပ်ကိုရိုးရိုးသားသားမယုံကြည်သူတွေရှိတယ်လို့ပြည်တွင်းစစ်ကြောင့်ကိုကြိုးစည်းပွားဖြစ်ထွန်းနေသူတွေကလည်းအပြစ်ခက်ရစဲရေးငြိမ်းချမ်းရေးကိုတိတ်ပြီးလူလာကြတာတော့မဟုတ်ပါဘူး။ဒါကိုနားလည်မှုရအောင်အပြစ်ခက်ရစဲရေးဖြစ်လာအောင်ငြိမ်းချမ်းရေးဆွေးနွေးပွဲကြီးတွေပေါ်ပေါက်လာအောင်ခက်ခက်ခဲခဲစ조사နေတာတွေ့ရပါတယ်။လက်တလုံးဝင်ကြီးဦးအောင်မင်းအဓိကကြုံတွေ့နေရတဲ့စိန်ခေါ်မှုကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုနိုင်ငံရေးဆက်သွင်းကြတဲ့ကိစ္စပါ။အတိုက်ခံအင်အားစုတချို့အာဏာလက်ရှိတဲ့ကအုပ်စုတချို့နဲ့တိုင်းရင်းသားခေါင်းဆောင်တချို့ဟာလက်ရှိဥအောင်မင်းတို့စ조사အကောင့်ထဲပေါ်နေတဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ရေးထိုးဖြစ်သွားရင်သမရဦးသိန်းစိန်နဲ့ သူ့အစိုးရအဖွဲ့နာမည်ကောင်းရသွားမယ်အောင်မြင်မှုပန်းနိုင်တစ်ခုရောက်သွားမယ်နိုင်ငံတကာထောက်ခံမှုရသွားမယ်ဆိုပြီးမလိုလားစန့်ကျင်နေကြတဲ့ပြဿနာပါအဲ့ဒီအုပ်စုတွေဟာတကယ်တကယ်စစ်ကြောင့်ဒုက္ခရောက်နေတဲ့တိုင်းရင်းသားပြည်သူတွေအကျိုးစီးပွားကိုတော့ထက်တွက်ကြဖို့မရပါဘူး
ဒီလိုခြေနေတွေအောက်မှာလက်ရှိတပွဲချင်းစီနဲ့ရထားတဲ့အပြစ်ရရေးသဘောတူညီချက်တောင်းအချိန်မီွေးပြက်ပြဲသွားနိုင်တဲ့အန္တရာယ်ရှိနေပါတယ်ဘယ်လိုပဲဖြစ်ဖြစ်သူအခုငញ្ញံရေးလုံနေတာဟာတမတော်သားဇနီးတွေမုတ်ဆိုးမဘဝမရောက်ရလေအောင်တမတော်သားတွေခြေပြက်လက်ပြက်ဒုက္ခတွေမဖြစ်ရအောင်တိုင်းရင်းသားတွေဖွံ့ဖြိုးတိုးတက်အောင်လုံနေတာပါလို့ရှင်းပြနေတဲ့အင်အားစုအသီးသီးကြားမှာကြိုးရမ်းလမ်းလျှောက်နေသူတယောက်လိုဖြစ်နေတဲ့ဝန်ကြီးဦးအောင်မင်းအတွက်ဒီထက်ခက်ခဲတဲ့စင်ခုံမှုတွေတွေ့ကြုံရအောင်မှဖြစ်တယ်လို့မြမညဉ့်ညံရေးအလှမ်းဝင်းနေစေဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်